မြန်မာတပ်မတော်ကနေတိုင်းရင်းသားဒေသအတွင်းထိုးစစ်ဆင်နေတာကိုရပ်တန့်ပေးဖို့ချင်းပြည်နယ်ဟာခါမြို့နယ်ထန်တလန်မြို့တွေမှာချင်းဒေသခံချင်းပြည်သူတွေကနေစန္ဒဖော်ထုတ်တောင်းဆိုခဲ့ကြတဲ့အကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်
ချင်းမြင့်နဲ့ဟာကားမြို့မှာကျင်းပပြုလုပ်ခဲ့တဲ့ထိုးစစ်ဆင်မှုရပ်တန့်ရေးဆန္ဒဖော်ထုတ်ပွဲနဲ့ပတ်သက်လို့ကျင်းပရေးကော်မတီဝင်သူဖြစ်သူဆလိုင်းပန်ကျင်ခန်းကအခုလိုပြောပါတယ
်။အဓိကကျွန်တော်တောင်းဆိုတာကတော့လက်ရှိရန်ကုန်နိုင်ငံမှာဖြစ်နေတဲ့ဒိုင်းသာမစုတိုင်းကနေမှဖြစ်နေတဲ့ထိုးစစ်ဆင်တာမျိုးဖြစ်တဲ့အားတွေကိုအများဆုံးရက်တက်ပေးပွားတာကိုအဓိကထားပြီးတော့ကျွန်တော်လောက်ဆောင်ချင်းဖြစ်ပါတယ်ခင်ဗျာ
။ဟာကားမြို့ဆန္ဒဖော်ထုတ်ပွဲကိုထောင်နဲ့ချီတဲ့ဒေသခံပြည်သူတွေကနေ12မောင်အကစားကွင်းကနေရမုံကွင်းထိချီတဲ့ဆန္ဒဖော်ထုတ်ခဲ့ကြတာပါ။မြန်မာနိုင်ငံတိုင်းဒေသတွေဖြစ်တဲ့ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်မှာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေပေါ်မှာမြန်မာတပ်မတော်ကနေထိုးစစ်ဆင်နေတာကိုရပ်တန့်ပြီးစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ကိုတည်ဆောက်ဖို့တိုင်းဒေသလူမျိုးများတန်းတူရေးပြည်သူ့ဘဝလုံခြုံရေးအတွက်ဆောင်ရွက်ဖို့ကြွေးကြော်စံနဲ့ဆန္ဒဖော်ထုတ်တောင်းဆိုခဲ့ကြတာပါ။အလားတူချင်းပြည်နယ်ထန်တလန်မြို့မှာလည်းဒီကနေ့မွန်းလွဲပိုင်းမှာထိုးစစ်ဆင်ရပ်တန့်ရေးအတွက်ဆန္ဒဖော်ထုတ်တောင်းဆိုခဲ့ကြတယ်လို့လဲဆန္ဒဖော်ထုတ်ပွဲခေါင်းဆောင်သူဖြစ်သူပွေအုပ်ထန်းကအခုလိုပြောပါတယ
်။ကန္တလန်ရဲ့ဘိုလုံးကွင်းမှာကျတို့ဆန္ဒပြဖို့ထောက်ရတဲ့အကြောင်းရင်း3မိနစ်လောက်ပြောမယ်ပြင်ကျတို့စုတောင်းစီရစီစုံခုပေါ့နော်တက်ချင်းပြီးလေရဲ့ဒီ NC ရဲ့လက်မှတ်ထူပီတာခါစီ SS ရဲ့ဒီကရင်မစံတော့ဒီချေဒီတို့နေရာမှာကျတို့စစ်ဖွဲ့ပြီးဖြစ်နေတဲ့အဥ္စာကိုကျတို့နိုင်ငံကြီးအရာပေါ့နော်တွစ်ဆုံကြည့်စာချင်းအဖြစ်မလုပ်ပေးနဲ့ဒီစစ်တိုက်ထူစီစဉ်နေနေဆိုရင်တော့ဒီနေချိုင်းလောက်မှန်းစင်နဲ့ဒီအထိုင်းဝေးနေနေဆိုပြီးမှကျတို့ပြင်ရတာပေါ့နော်ဒီဆောင်စုဖွတ်တော်နဲ့ဒီအစုရကနဲ့လေးလေးနဲ့လောက်ဆောင်ပေးဖို့ဒီတမတော်ကလေးချီအပ်ပေးဖို့ပေါ့
မြန်မာနိုင်ငံမှာနိုင်ငံတော်တိုင်ပင်ခံတော်အောင်ဆန်းစုကြည်ဦးဆောင်ပြီးတော့27ရာစုပင်လုံညီလာခံကိုပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုအစအပြုကျင်းပနိုင်ခဲ့ပေမဲ့လည်းမြန်မာတမတော်နဲ့တိုင်းဒေသနဲ့ကန်ဖွဲ့တွေကြမ်းမှာစစ်ရေးသိမ်းမှနေဆဲလည်းဖြစ်ပါတယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုကြိုးပမ်းလှုပ်ဆောင်နေဆဲကာလတွင်မြန်မာတမတော်ကနေတိုင်းဒေသနဲ့ကန်ဖွဲ့တွေပေါ်မှာထုတ်စစ်ဆင်နေပေမဲ့အစိုးရအနေနဲ့နှုတ်ဆက်နေတဲ့အပေါ်မှာချင်းနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ချင်းမျိုးရာဒီမိုကရက်တစ်ပါတီသွေးမှုတဲ့စလိုင်းငယ်ဘီကပြောပါရယ်အောက်တိုဘာလ15ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးစာချုပ် NCA လက်မှတ်ရေးသူချင်းတနည်းပြည့်အခမ်းအနားမှာတော့လက်နက်ကင်ဖွဲ့တွေအနေနဲ့တိုက်ခိုက်နိုင်တဲ့အရေးချင်းကိုပြိုင်မဲ့စာစစ်မင်းငြိမ်းအောင်လုပ်နိုင်မယ့်အင်အားကိုပြန်ကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ကနေမြစ်တမ်းရပ်ခံလိုက်ပါရယ်ဒါအပြင်သမ္မတဦးသိန်းကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ဆက်ရောက်ခဲ့တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအထူးစည်းဝေးမှာလည်းရခိုင်ပြည်နယ်မှာလက်ရှိဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်တဲ့ကိစ္စအပါအဝင်ရှမ်းနယ်ကချင်ပြည်နယ်တွင်းကတိုက်ပွဲအခြေအနေတွေကိုအစိုးရနဲ့တပ်မတော်ကြားမှအကြေအလဲဆွေးနွေးခဲ့ပါတယ်။ဒါပေမဲ့လည်းလက်ရှိအချိန်ထိတော့ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာစီရေးပရိပခရပ်တန့်နိုင်ခြင်းမရှိသေးသလိုဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွင်လူခုရေးချိုးပွားမှုတွေစစ်ပြေဒုက္ခတွေပြဿနာရပ်တွေရှိနေစေလဲဖြစ်ပါတယ်ခင်ဗျာ။